မွန်ပြည်နယ်ကျယ်မြော့မြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေကြားအယသထိခိုက်ဒဏ်ရာမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ကရင်မျိုးသားစည်းရုံး KNU တပ်ဖွဲ့တွေအပါအဝင်ဒေသခံလက်နက်ကင်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီကနေ့တပ်ဖွဲ့တွေကြားကျယ်မြော့မြို့နယ်လှကဆိုင်ရွာမှာဒေသခံတချို့လက်နက်ကြီးချီထိမှန်လာလို့လဲရွာခံတယောက်က VOE ကိုပြောပါတယ်။
စနေဝန်ကျင်တော့ကထင်တယ်ကလေးမလေးထိသွားတာကိုမြောက်ကြီးကြတယ်ဟာလားဖွင့်ကြောင်းသားမှာကိုရင်တပားရဲ့အဒီကလေးမလေးတယောက်ရဲ့ထိသွားတယ်တန်ရပြင်းပြင်းထန်တယ်
တိုက်ပွဲတွင်စစ်ကောင်စီကလက်နက်ကြီးတွေလေကြောင်းကူတွေနဲ့တိုက်ခိုက်နေတယ်လို့လည်းဒေသခံတွေကပြောကြပါဗျ။ပြီးခဲ့တဲ့လဆန်းကစမွန်ပြည်နယ်မှာတိုက်ပွဲတွေတကြောပြန်ပေါ်ပေါက်လာရတာကဒေသခံထောက်တောင်းချီနေရဆုံးခွာနေကြရတာပါ။မွန်ပြည်နယ်ပါဝင်မြန်မာနိုင်ငံနေရာနှက်ကတိုက်ပွဲတွေကြောင့်နောက်ထပ်နေရဆုံးခွာသူ5သိန်းကျော်လောက်ရှိတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဒီဇင်ဘာလ1ရက်နေ့ကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။